ရထုံခင်ဗျာအခု2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားဒေသတွေကိုစီရင်ဆင်ပါတယ်အဲ့ဒီခါမှာတိုင်းရင်းသားတချို့စီကအသံတွေဗာကြလာရလဲဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့သူတို့ကြိုးဆိုပါတယ်အားပေးပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလာပြီးသူတို့ပါတီနဲ့ဆင်ရွေးခံမဲ့ကိစ္စကိုတော့နည်းနည်းသူတို့ကိုဦးစားပေးတင်တယ်ဆိုတဲ့သဘောမျိုးပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းရဲ့အမြင်ကိုပထမဆုံးပြောပြပါခင်ဗျာ
ဒီကနော်ရဲ့အမြင်ကတော့အဲ့ဒီလိုဦးစားပေးတာဒါမှမဟုတ်ရှောင်ပေးတာဆိုတဲ့ဟာကတော့ဟိုနှစ်ပါတီချင်းရဲ့ဒီသဘောထားနဲ့ပဲထိုင်တာပေါ့လေဒါပေမဲ့ဒီမိုကရေစီစနစ်မှာကတော့ဒီလိုပဲပြန်ကြမှာပဲအတူကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလိုလူအကျိုးစီးပွားကိုတကယ်ထောင်ရနိုင်တယ်လေတကယ်ကိုစားပြနိုင်တယ်လေဆိုတာကတော့ဒီအလုံးနဲ့တည်ပြကြရမှာပေါ့လေအဲဒါမလို့ဒီလိုပြင်ချင်းအတွက်ကိုကျွန်တော်အနေနဲ့တူးချင်းသဘောထားအရာပြောမယ်ဆိုရင်တော့ဘာမှကျွန်တော်စဉ်းစားမရှိတော့
ဒါမှဦးရထွန်းတို့ရဲ့ပါတီတို့ဘိုးတော်ကနိုင်ငံရဲ့ရခိုင် ALG တို့ SNL တို့အဲ့လိုပါတီတွေကတော့တိုင်းဒေသတွေမှာဘယ်သူရှင်လာလာခင်ဗျားတို့ပါတီကအနိုင်ရနေတယ်ပေါ့ထိတ်ဆုံးကနေပြီးတော့ဆိုတဲ့သဘောမျိုးတော့ဒါနားလည်နိုင်ပါတယ်ဒါပေမဲ့အခုစိုးရင်လည်းလို့ပြောတဲ့တိုင်းရင်းသားတချို့ကသူတို့ကပါတီငယ်တွေဖြစ်တယ်ဖွဲ့စားပါတီတွေဖြစ်တယ်အဲ့ဒါကြောင့်သူတို့ဟာသူတို့အင်အားကိုသူတို့စိတ်မချလို့အဲ့လိုစိုးရင်စိတ်နဲ့ပြောလို့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်စာနာနိုင်ပါလဲခင်ဗျာ
ကျွန်တော်ကတော့ကျွန်တော်အခုပြောတဲ့သဘောထားတွေကတော့ကျွန်တော်တူးချင်းရဲ့သဘောထားတွေပဲရှိမှာပေါ့လေကျွန်တော်ကတော့ဒီမိုကရေစီကိုယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်ကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေဓမ္မမဟုတ်ဤသူကိုယ်စားလှယ်ဆိုတာတွေကတူတူအကျိုးစီးပွားကိုကျွန်တော်တို့ဒီထောင်ရက်ပေးဖို့တာဝန်ရှိတယ်အဲ့တော့ကြိုင်ဆိုင်မှုဆိုတာဒီမိုကရေစီနဲ့မှာအဲ့ဒါမှတ်ချက်တစ်ခုပဲလေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကြိုင်ဆိုင်တာကိုတားတယ်ဓမ္မမဟုတ်မပြိုင်ပါနဲ့လို့တိုးရိမ်နေဆိုတာကအဒီမိုကရေစီမခံဘူးလို့ကျွန်တော်အယူဆတယ်။ဒါပြန်ရမှာပဲ။အဲ့တော့ဘယ်သူကဒီလူလူကိုတကယ်ကိုစားပြုတယ်လဲ။တကယ်ဆောင်ရွက်ပေးနိုင်တယ်လဲဆိုတာကလည်းဒါကျွန်တော်တို့ကကာလတစ်ခုဖြတ်တန်းပြီးမှသိမှာ။အဲ့တော့တိုင်းရင်းသားပါတီလို့နာမည်ခံထားပေမဲ့လို့လည်းတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုတကယ်ကိုစားပြုတဲ့ပါတီတကယ်ကိုစားပြုတဲ့သူဖြစ်ချင်မှလည်းဖြစ်မှာပေါ့။ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်းတကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွားဒီတိုင်းရင်းသားတွေရဲ့ဓာတ်တူအခွင့်အရေးရဖို့ဆိုတဲ့ဟာတွေကိုဖောက်ဆောင်နိုင်တဲ့ပါတီဖြစ်ထင်မှာလည်းဖြစ်မှာပေါ့အဲ့တော့ဆိုလိုချင်တာကတော့ကျွန်တော်ပြောချင်တာကရှင်ပြိုင်ပြီးတော့လက်တွေ့လုပ်တဲ့ဖြစ်စဉ်တစ်ခုဖြတ်တန်းပြီးမှသာလင်ဒါကိုသိနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရှင်ပြိုင်တာကိုကျွန်တော်တော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တော့ဒီထိုင်ကျင်တာကန့်ကွက်တာသွေးနေတာကျွန်တော်မရှိဘူး
အဲ့တော့တိုင်းရင်းသားပါတီတွေကလူလာကြတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားရေးကိစ္စမှာတိုင်းရင်းသားပါတီတွေအထူးသဖြင့်ဦးရထွန်းတို့ပါတီရဲ့ခံယူချက်နဲ့တိုင်းရင်းသားအရေးမှာဒဏ်လူရှိတယ်လို့ယူဆပါသလားခင်ဗျာ
အဲ့အဲ့ဒါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ NLD ပါတီကအခုတိုင်းရင်းသားတွေအာရုံစိုက်နေတဲ့ကျွန်တော်တို့နိုင်ငံကိုဖက်ဒရယ်စနစ်ပြီးတော့အောင်ဖက်ဒရယ်စနစ်ပြီးရင်အောင်သွားဖို့ဆိုတော့စိတ်ဝင်စားမှုမျိုးဒီအားနည်းနေတာတော့တွေ့ရတယ်သူတို့ဒီဟာနဲ့ပတ်သက်လို့စိတ်ပြီးတော့ဒီသူတို့ရဲ့ပါတီ policy တွေမှာခြားပြတာတွေတော့၎င်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းတွေမှာလည်း၎င်းမတွေ့ရဘူးအဲ့ဒါကိုထောက်ချီရှိခြင်းအားဖြင့်ကတော့တိုင်းရင်းသားတွေရဲ့တန်းတူခွင့်ရေးဖက်ဒရယ်ဆိုတာပါဖက်ဒရယ်စနစ်ဆိုတာပါဆိုတာကိုသူတို့ဒီနားလည်မှုအားနည်းတာတော့၎င်းဒါမှမဟုတ်စိတ်ဝင်စားမှုအားနည်းတာတော့၎င်းကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ဆီမတော်နန်းခင်ထွေးမြေသဘောထားကိုလည်းသိကြည့်ပါတယ်တိုင်းရင်းသားတွေဘက်ကဆွင်စိတ်ရှိကြပါရဲ့ဒီတိုင်းကတိုင်းရင်းသားပါတီတချို့ပေါ့လေဆီမကိုယ်တိုင်တိုင်းသူတယောက်လည်းဖြစ်တယ် NLD မှာပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကဆွင်မှုကိုဆီမအနေနဲ့ဘယ်လိုသဘောထားပါသလဲသူတို့ရဲ့ဆွင်မှုကိုနားလည်နိုင်ပါလားဘာကြောင့်ဖြစ်ကြတယ်ထင်ပါသလဲ
ဒီလိုသမားကနားလည်ပြီးနိုင်နေလို့သူတင်ပြတော့မရှိဘူး။ဘာလို့လဲဆိုတော့ကျမတို့မြန်မာဒီမိုကရေစီကပါကိုယ်တည်းကတိုင်းရင်းသားတွေရဲ့အရေးကိုစဉ်းစားလာတာ။စဉ်းစားလာတယ်ဆိုတာအခုမှမဟုတ်ပါဘူး။ကျမတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းရင်းသားဘောမှာထားရှိတဲ့သဘောထားတွေကိုကျမယုံကြည်လို့တိုင်းရင်းသားတို့မှာထားတဲ့ကျမတို့ရဲ့ကောင်းဆောင်ရဲ့သဘောထားကိုလည်းယ ြင်းတခြားဘုရားကတင်လာတော့ဒီအတွက်သိပြီးတော့တိုင်းသားတွေအစိုးရကြီးဆရာမလို့ဘူးလို့ဘာလို့ကျမကအခြေထဲမှာဆက်သေးမှုတွေလောက်ကင်နေတဲ့လူကြောက်နေနေတော့ဒီလိုပဲပြောချင်ပါ
ဆိုတော့တိုင်းသားတွေရဲ့ရေကောက်ပွဲမဲနိုင်အဆုံးပြင်းတိုင်းသားတွေလူကျင်တဲ့နိုင်ငံရေးဆန္ဒပြဝရေးကိစ္စဟာလည်းပဲဒီညမှာအရေးကြီးတယ်ထင်ပါတယ်အခုတိုင်းသားတွေတောင်းဆိုတာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြေးအဝါရရှိရေးစတာတွေပြောနေကြပါတယ်ဆိုတော့တိုင်းသားတွေရဲ့ဒီဆန္ဒအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာမှပြောတ
ာမဟုတ်ပါဘူးကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့မင်းလူသတို့ဟိုစိုက်ရေးခဲ့ကွာဒီကျမတို့ကတိုင်းရင်းသားပြည်ထောင်စုစစ်စစ်မျိုးဆိုတော့နော်ဖက်ဒရယ်ကိုကျမတို့ဟိုရင်လည်းပြောခဲ့တာဒီတိုင်းရင်းသားတွေလိုအပ်တဲ့ဟိုဒီဘောနော်ဖက်ဒရယ်တောင်းဆိုတဲ့နော်အခုပဲကြက်ခံကုန်တယ်ဘာလို့တောင်းဆိုစားလဲဟာကြီးဟိုရင်တော့အမေတရောထားမှလုပ်ပြီးစီးပြီးမှကျမတို့ကနေကြတာဖြစ်ဖြစ်ဆက်ဆက်မှာအဲ့လိုတော့အောင်စားစီရဲ့အခြေခဲကကြောင်ကြောင်ကျင်းကျင်းထောက်ခံပြီးတော့ဆွေးနွေးခဲ့တာပါဦးဇနီ
ခင်ဗျာတော်နန်းခင်ထွေးမြတ်ပြောပါတယ်အမျိုးသားဒီမိုကရေစီပွဲချုပ်အစကတည်းကဖက်ဒရယ်ပြည်ထောင်စုစစ်စစ်မှုကိုလက်ခံခဲ့တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီပွဲချုပ်ကလက်ခံထားတဲ့ဖက်ဒရယ်မှုစစ်စစ်ဟာတိုင်းသားတွေရဲ့လူအချင်းနဲ့ထပ်တူကြတယ်လို့ပြောနိုင်ပါလားခင်ဗျာ
ဒီလိုပါဗျာသူပြောသလိုဖက်ဒရယ်စစ်စစ်မှုကိုလက်ခံခဲ့တယ်ဆိုကျွန်တော်တို့ခုပါလာကိုတော့မှကိုပါဒီပါပေါ်ဆိုင်နာပါဒီသူရောကြရောမလို့တော့ပါဘူးအဲ့တဲ့ဝဲကျွန်တော်ခြေစုံပြည့်ဝင်သွားမှာပါ
အဲ့တော့အခုဘယ်အချက်ကိုမေခွန်းထုတ်လို့ပါလဲသူတို့ပြောတဲ့ Federal System မူဟာတိုင်းသားရဲ့လူကျင်တဲ့ဟာနဲ့အဝင်ငွေကြမဖြစ်ဘူးဆိုရင
်အရှင်တို့ပြောလို့ရှိရင်ကကျွန်တော်အမေကဒီလိုကြီးပြောကြတာကျွန်တော်ကမိတ်ဆွေအရင်းနေပါအရင်းခေါခေါနေပါအဲအမြင်နဲ့လည်းပဲဆက်သွယ်နေကြတာပါဒါပေမဲ့ကျွန်တော်စီးနီးစားတာလည်းတရားခါမှမရှိခဲ့ဘူး။ပြည်သက်သာပြောမယ်ဆိုတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီ commitment ချက်မဲ့ကိစ္စတွေမှာလည်းရှောင်လွဲခဲ့တယ်ကြာ။တိုင်းသားတွေတက်ကတော့ commitment ချက်စီခဲ့တယ်။ commitment တစ်ခုရှိနေတယ်၊အကူတစ်ခုရှိနေတယ်။ဒါပေမဲ့အဲ့ဒါဘယ်လိုမှမဖြစ်ခဲ့ဘူးကြာ။အဲ့ဒါကြောင့်အခက်အခဲတွေဖြစ်သွားတာ။အဲ့ချက်ကျွန်တော်ပြောချင်တာအတိုင်းသားဒီကနေ့မှာ90ပြည်နေတယ်လည်းမတူတဲ့အချက်တစ်ချက်ရှိတယ်။အဲ့ဒါကပါလေဆိုတော့အခုပြည်နယ်ခုနှစ်ခုမှာအတိုင်းသားပါတီဆိုတာအရင်90ပြည်နေတော့လို့တခုကြီးမဟုတ်တော့ဘူး။အုပ်စုနှစ်စုဝင်ပြီးကြံလို့ဖြစ်နေတယ်။ဆိုတော့အဲ့ဆိုဤတို့ကတော့နားလည်မှာပါတော့ဒီနယ်တိုင်းဒီနယ်တိုင်းမှာအုပ်စုတွေရှိတယ်ဟုတ်အဲဒါပါတီပေါ့ခလေးလူမျိုးစုတစ်ခုတည်းနဲ့ပူဇော်ပြုပြီးပြိုင်နေဥစ္စာမဟုတ်တော့ဘူး။အဲဒီလူမျိုးတစ်ခုကပါပဲပါတီမျိုးစုဖြစ်တယ်၊သုံးခုဖြစ်တယ်၊လူမျိုးစုတွေစသည်လို့ဖြစ်ခဲ့တယ်။အခုဒီ2015မှာဒါအတူကြမှုဖြစ်တယ်။သူတော့နိုင်ငံရေးကျက်ခတဲ့လူများကဒါကိုသိဝေးလိကြားဝမှာသူတဲ့။အဲဒီကြားထဲမှာမှနော်အမျိုးသမီးလူကြီးပြောကြတာပြည်နယ်ဒီမှာဝေမေရိဆိုရင်လဲပြပြားသွားမယ်။အဲအဲ့ဒါကိုသိကြည့်ကြတာပါ။သူမဟာမိတ်ကြီးဆိုတော့ညနိုင်တဲ့နယ်လို့ဆိုသူယူဆပါနော်အဲယူဆရတယ်ဒီလိုလို့ဆွေးနွေးကြတယ်ရှိပါလား။ဒါပေမဲ့ဒီနေ့ဒီချိန်ပြီးတော့ကျွန်တော်တို့ယူသားဆုံးပြောရမယ်ဆိုတော့လက်ဆန္ဒနယ်ဒီကိစ္စနဲ့ပတ်သက်တော့အသေးစိတ်ကျွန်တော်ဘာမှမဆွေးနွေးနိုင်ကြဘူး။အဲ့ချက်အဲ့အတွက်တော့အခက်အခဲရှိသေးတာ။
ဆိုဥယျာဉ်ထွန်းပါတီရဲ့ NLD ဘောကနာတော့ဥယျာဉ်ထွန်းရဲ့တူဦးရဲ့သဘောထားအမြင်ပေါ်လေဒါတန်ဖိုးထားပါတယ်ကျွန်တော်တို့ပါတီအရင်နဲ့အမြင်ဘောပါတီအမတ်တယောက်အနေနဲ့ဘယ်လောက်သိပါလဲခင်ဗျာ NLD ရဲ့တိုင်းရင်းသားရေးအပေါ်ဥယျာဉ်ထွန်းတို့ကြားပြူပါတီရဲ့သဘောထား
အဲကျွန်တော်တို့တိုင်းရင်းသားအရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ပါတီရဲ့သဘောထားကတော့ဖက်ဒရယ်စနစ်ကိုဒီတွားဖို့ပါပဲဖက်ဒရယ်စနစ်ကိုတွားဖို့မှာကျွန်တော်တို့ကယခုလက်ရှိအပြည်ငယ်ခုနှစ်ခုနဲ့တိုင်းဒေသကြီးခုနှစ်ခု14ခုဒီ2008ဖွဲ့စည်းပုံခြေကဥတွေကပိုင်းခြားထားတဲ့အတိုင်းကိုကျွန်တော်တို့ကလက်ခံတယ်သို့တော့အဲ့ဒီဒီပြည်ငယ်နဲ့တိုင်းဒေသကြီးတွေကိုပေးထားတဲ့ကျွန်တော်တို့ဒီလုပ်ပိုင်ခွင့်အာဏာပေါ့နော်ဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးအာဏာတွေကိုဖက်ဒရယ်စနစ်တစ်ခုပြည်ပြည်ပြည်ရင်ဖြစ်အောင်ပေါ့ကိုယ်ကျမကိုဖန်တီးနိုင်တဲ့အနေအထားမျိုးအထိရောက်အောင်တို့ချက်ပေးသွားဖို့ဆိုတော့ရည်ရချက်ကိုကျွန်တော်တို့ထားပါတယ်အဲ့တော့ SNL လို့ခေါ်တဲ့အဲတာကောင်းပါတီနဲ့ကွဲလွဲတာကတော့သူတို့ကဒီပြည်နယ်ရ ချစ်တည်နယ်ပဲပေါ့ဗမာကတိုင်းဒေသကြီးခုနှစ်ခုကိုပေါင်းပြီးတော့ပြည်နယ်တစ်ခုအနေနဲ့ပဲချစ်တည်နယ်ဆိုတာလူမျိုးလိုက်လူမျိုးလိုက်ပြည်နယ်ချစ်ခုကိုပဲအဲသူတို့ကအသိမှတ်ပြည်တယ်ဖက်ဒရယ်စနစ်ကိုသွားမှာခြင်းကတော့အတူတူပဲဖြစ်ပါတယ်ပွဲပြားခြားနာတာက14ပြည်နယ်လားအဲ့ချစ်ပြည်နယ်လားဆိုတဲ့ကိစ္စမှာပဲကြေညာခံရတာဖြစ်ပါတယ်
ဟုတ်ကဲ့ NLD ရဲ့သဘောထားကိုဒီကိစ္စပြည်နယ်အဲ့ Federating Units ပေါ့လေအဲ့ဒါဘယ်နှခုပါဝင်မယ်ဆိုပြီးတော့သဘောထားလည်းလို့သိပါတယ် NLD ရဲ့သဘောထားကဒီကိစ္စမှာ
NLD ကဒီ Federal စနစ်သွားဖို့ကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ရှင်းရှင်းလင်းလင်းမသိပါဘူးသူတို့ချမှတ်ထားတာရှိကောင်းလည်းရှိမယ်ပေါ့လေသို့တော့အဲလောလောဆယ်အားဖြင့်တော့မကြာခဏသူတို့ပြောနေတာက436ပြင်ဆင်ရေးနဲ့59စာလုံးပြင်ဆင်ရေးဆိုတဲ့ကိစ္စမှာပဲအာရုံစိုက်နေတဲ့အတွက်ကြောင့်မလို့ညာနဲ့ပတ်သက်လို့သူတို့ policy ရှိကောင်းရှိနိုင်ပေမဲ့ကျွန်တော်တော့အဲထက်ခါတလဲလဲဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ထူထီထောင်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်ရဲ့ခဏပထမဦးဆုံးအဓိကဖြည့်ဆည်းရမယ့်ပြဿနာအဖြစ်နဲ့ဖြေတန်းသူတို့တင်မထားဘူးဆိုတာကိုတော့သတိထားမိပါတယ်